ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့ဒီကိလုံချုပ်ပြီးကိုယ်စံတာနဲ့ကိုမူရင်းနေရာတွေစီကြံနေအောင်လုပ်ပေးဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကလူသားစာနာမှုအကူအညီပေးဖွဲ့တွေကတိုက်တွန်းနေပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုသူတို့ရဲ့လက်ရှိနေအိမ်တွေမှာသူတို့ကိုယ်တိုင်ဘေးရန်ကင်းကင်းနဲ့ထူထောင်ခွင့်မပြုဘူးဆိုရင်ရခိုင်ပြည်နယ်မှာပြန်လာတဲ့ရိုဟင်ဂျာတွေကိုထားမဲ့ဘယ်လိုစခန်းအသင့်ပြုဖို့မဆိုလက်ခံမှာမဟုတ်ဘူးလို့လည်းပြောကြပါတယ်။ Care International Save the Children Dutch အစိုးရမှဟုတ်တဲ့အဖွဲ့များညွန်ပေါင်းအဖွဲ့နဲ့Solidarity International စတဲ့အဖွဲ့ရဲ့တောက်တန်နေပူပြထုတ်ပြန်တဲ့ထဲမှာအဲ့လိုပြောထားတာပါဒုက္ခတွေပြန်ပူကြီးနှစ်လအတွင်းစတင်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြေညာထားတဲ့ကိုဆိုရင်းနဲ့ကြောင်းလေအဲ့ဒီအဖွဲ့ကပြောပါလေဒုက္ခတွေပြန်ပူရေးလုပ်ငန်းစဉ်ကိုစတင်ဖို့နိုင်ငံသလုံးကအခိုင်အမာရှိတဲ့ပေါ်အခုညီပေးအဖွဲ့တွေကအတိမတ်ပြကြပေမဲ့လည်းအဲ့ဒီလုပ်ငန်းကိုနိုင်ငံကဆန်သုံးဆန်ထားပြီးနဲ့အညီလို့ဖို့တိုက်တွန်းထားသလိုသူတို့ရဲ့မူရင်းနေရာတွေစီကိုကိုယ်စံတာနဲ့ကိုပြန်နိုင်ရေးဆိုတဲ့ဒုက္ခတွေရဲ့အခြေခံအခွင့်အရေးကိုလေးထားတဲ့အကြောင်းဒါပေမဲ့လည်းပြန်ပူရေးလုပ်ငန်းမစတင်ခင်မှာပြန်သွားသူတွေရဲ့အခွင့်အရေးဘေးကင်းလုံခြုံရေးနဲ့အကာအကွယ်ရရည်အာမခံချက်ပေးဖို့တိုက်တွန်းကြောင်းပူးတွက်ထုတ်ပြန်ချက်မှာပြောထားပါတယ်။ဩဂုတ်လကုန်ကလေးကဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စစားဒေသကိုထွက်ပြေးသွားတဲ့လူငယ်ဒုက္ခတွေ6,400ကျော်ရှိပြီလို့ကုလသမဂ္ဂကပြောထားပါတယ်။